နေတိုင်းဟာဒီမိုကရေစီနဲ့ဖြစ်ပြီးတနည်းမှတစ်ခါသတိရဖို့မဟုတ်ဘူးလို့အပြည့်ပြည့်ဆိုင်ရာဒီမိုကရေစီနဲ့မှာဒေါအောင်ဆန်းစုကြည်ကမှတ်ပြောပါတယ်။ဒီမိုကရေစီနဲ့ကျင်းပရတဲ့အကြောင်းရင်းကိုလည်
းဒီမိုကရေစီရဲ့တန်ဖိုးကိုအများကသိလာလို့ပဲ။ဒီမိုကရေစီလိုအပ်တယ်ဆိုတာကအများကလက်ခံလာလို့ဖြစ်တယ်။ကျမတို့ကတော့ဒီမိုကရေစီလိုအပ်တယ်ဆိုတာကိုခိုင်ခိုင်မာမာလက်ခံခဲ့တာအနည်း20ကျော်သွားပါပြီ။ဒါကြောင့်မို့လဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအင်မတန်မှခက်ခဲတဲ့လန်ဂျန်ကြီးကိုဒီမိုကရေစီဆိုတဲ့အယူအဆကိုလက်ကနေပြီးတော့မြဲမြဲကင်ပြီးတော့ကျမတို့ခြေတက်ခဲ့တာဖြစ်ပါတယ်
။ဒါကြောင့် NLD ထူထောင်ရတဲ့ရွေချက်က
မြန်မာနိုင်ငံမှာခိုင်မာတဲ့ဒီမိုကရေစီအဆောက်အဦတွေကိုအခြေချဖို့ပဲ။ဒီတော့အဲ့လိုလုပ်ဖို့ဟာအရေးကြီးတာဟာကျမခဏခဏပြောခဲ့ပါတယ်။ကျမတို့ရဲ့ဒီမိုကရေစီတော်လှန်ရေးဆိုတာတကယ်တော့စိတ်ဓာတ်တော်လှန်ရေးပဲဖြစ်တယ်။ဒီမိုကရေစီခိုင်မာအောင်လုပ်ဖို့ဆိုလို့ရှိရင်ကိုယ်စိတ်တွေကတကယ်ကိုဒီမိုကရေစီနဲ့ဆီလျော်တဲ့စိတ်တွေဖြစ်ရတယ်။ဒီမိုကရေစီနဲ့ဆီလျော်တဲ့စိတ်ဓာတ်တွေကိုကျမတို့မွေးမြူပါမယ်။ကျမတို့ပါဇက်ကနေပြီးတော့ဘယ်လိုပဲပြောနေစိတ်ကနေပြီးတော့မပါလို့ရှိလို့ရှိရင်ကျမတို့အောင်မြင်အောင်လုပ်နိုင်မှာမဟုတ်ပါဘူး။အဲ့တော့ကျမတို့စိတ်ဓာတ်တော်လှန်ရေးဆိုတာဟာစိတ်ကိုပြောင်းလဲရင်ပဲတော်လှန်ရေးဆိုတာဟာအခြေအနေတစ်ခုကိုတိတိတသားတခါတည်းပြောင်းလဲပလိုက်တာပဲ။ထင်သာမြင်သာဖြစ်အောင်လို့အပြောင်းလဲအကြီးဖြစ်အောင်လို့လုပ်လိုက်တာပဲအဲ့တော့ကျမတို့ဒီမိုကရေစီရကျင်နေဆိုရင်ဒီမိုကရေစီခိုင်မြဲကျင်နေဆိုရင်ကျမတို့ရဲ့စိတ်တွေကိုဒီမိုကရေစီနဲ့ထိုက်တန်အောင်လို့လုပ်ရမယ
်ဒီမိုကရေစီနဲ့ပတ်သက်ပြီးအမျိုးမျိုးပြောဆိုတာတွေရှိပြီးဒေါအောင်ဆန်းစုကြည်ကတော့
အရေးကြီးဆုံးလက္ခဏာတစ်ခုကဘာလဲဆိုတော့ဒီမိုကရေစီစနစ်အောက်မှာဆိုလို့ရှိရင်အစိုးရအပြောင်းလဲမှလုပ်တဲ့နေရာမှာတိုင်းပြည်လည်းမနာဘူးပြည်သူလည်းမနာဘူးအလုံးအေးအေးချမ်းချမ်းတိတ်ခါရှိရှိနဲ့လှုပ်သွားနိုင်တာဖြစ်ပါတယ်။အစိုးရများဆိုတာသူ့အချိန်နဲ့သူဆိုလို့ရှိရင်ပြောင်းလဲကြရမယ်။ဘာဖြစ်လို့လဲဆိုတော့ဒီလူတွေပဲအုပ်စိုးနေဆိုတာဒီမိုကရေစီမဟုတ်တော့ဘူး။ဒီမိုကရေစီစနစ်ကိုလက်ခံနေဆိုလို့ရှိရင်အစိုးရအပြောင်းလဲတွေကိုပဲလက်ခံတာပဲ။အဲ့တော့ဒီအပြောင်းလဲတွေဟာညင်သာရမယ်ငြိမ်းချမ်းရမယ်တိတ်ခါရှိရမယ်ပြည်သူကိုမထိရဘူးနိုင်ငံကိုမထိရဘူး။ဆင်းသွားတဲ့အစိုးရကိုလည်းမထိရဘူးတက်သွားတဲ့အစိုးရကိုလည်းမလိုလားအပ်တဲ့အခွင့်အရေးတွေမပေးရအောင်အားလုံးဟာမျှတတဲ့အခြေခံပေါ်မှာတည်ရှိရမယ
်ဒါပြင် NLD ဒုတိယဥက္ကဋ္ဌဦးတင်ဦးပြောသလိုမေတ္တာတရားပေါ်မှာတည်ရှိရမယ်လို့ပြောပြီးဒါဟာမြန်မာနိုင်ငံရဲ့အထူးလက္ခဏာတစ်ခုအနေနဲ့တောင်ဖြစ်စေခြင်းတယ်လို့ဆိုပါတယ်အပြောင်းအလဲနဲ့ပတ်သက်လို့လည်
းအပြောင်းအလဲကိုဘယ်လိုပုံစံနဲ့လိုချင်ကြတယ်ဆိုတော့တယောက်နဲ့တယောက်မတူပါဘူးဒါတကယ်ကိုဒီမိုကရေစီစိတ်ဓာတ်ရှိတဲ့လူတွေကအပြောင်းအလဲကိုငြိမ်းချမ်းတဲ့အနေနဲ့ပဲလိုချင်ရမယ်။ဘာဖြစ်လို့လဲဆိုတော့ဒါဟာဒီမိုကရေစီရဲ့အနှစ်သာရပဲ။အခုအပြောင်းအလဲတဲ့လုတ်တယ်ဆိုလို့ရှိရင်ဘယ်သူ့ကိုမှနင်းနာစေချင်လို့မဟုတ်ဘူး။ဘယ်သူ့ဆော်ပြီးတော့ဘယ်သူ့အမှတက်မယ်ဟဲ့ဆိုတဲ့စိတ်ဓာတ်မျိုးဒီလိုမဟုတ်ဘူး။ပြည်သူကိုမနာဖို့တိုင်းပြည်ကိုမနာဖို့တိုင်းပြည်မနာဖို့ဆိုတာတိုင်းပြည်ကလက်ခံပြီးတော့တိုင်းပြည်နဲ့အသင့်တော်ဆုံးဖြစ်တဲ့အုပ်ချုပ်ရေးစနစ်တစ်ခုရှိဖို့ပဲ။
ဘယ်စနစ်ဖြစ်ဖြစ်လူတိုင်းမိမိကိုလေးစားတမိုးထားတဲ့စနစ်ကိုလိုချင်မှာပဲလို့လဲဒေါအောင်ဆန်းစုကြည်ကထောက်ပြပါတယ်
။မေ့ကြည့်လိုက်လို့ရှိရင်ကိုယ့်ကိုယ်မဆိုင်တဲ့စနစ်မျိုးလိုချင်လားဘယ်လိုအုပ်ချုပ်မှုစနစ်မျိုးလိုချင်လဲကိုယ့်ကိုယ်ဘာထွက်မထွက်တာကိုယ့်ကိုလူမမထင်လားနင်းပြပဲလို့မြင်တဲ့စနစ်မျိုးလိုချင်လားကိုယ့်ကိုယ်လူတယောက်လို့တကယ်ဟိုအနှစ်သာရပြည့်ပြည့်နဲ့လေးလေးစားစားဆက်ဆံမဲ့စနစ်မျိုးလိုချင်တာဆိုလို့ရှိရင်အဲ့ဒီလိုစနစ်မျိုးလိုချင်တယ်လို့ပြောကြမှာပါဘယ်သူမှကိုယ့်ကိုဂရုမစိုက်တဲ့စနစ်ကိုယ့်ကိုနှိမ်တဲ့စနစ်ကိုယ့်ကိုမတရားညှင်းဆဲတဲ့စနစ်မျိုးကိုလိုချင်ကြမှာမဟုတ်ဘူ
းကိုလိုချင်တာမျိုးသူများကိုလည်းပေးရမယ်ဘယ်အရာမဆိုအောင်မြင်ခြင်းရင်အခွင့်အရေးကြီးလိုချင်လို့မဖြစ်ပဲတာဝန်နဲ့အခွင့်အရေးချိန်ခွင်ရှာမျှရမယ်လို့လည်းပြောပါတယ်တာဝန်အရာလိုရတဲ့ဆိုတာမျိုးဟာစင်ရင်တုံတရားနဲ့ဆိုင်တယ်လို့လည်းဆိုပါတယ်အချိန်နဲ့အချိန်နေရမိမိတာဝန်ပါလဲဆိုတာမှန်မှန်ကန်ကန်သုံးသပ်ဖို့လိုတယ်နိုင်ငံမှာအပြောင်းလဲဖြစ်နိုင်တဲ့အခြေအနေမှာနိုင်ငံအတွက်အကောင်းဆုံးဖြစ်အောင်လူတိုင်းစဉ်းစားရမယ်လို့ပြောပြီ
းတချို့ကြတော့ပုံစံမပြောင်းနိုင်ဘူးဒီပုံစံမဲ့ဒီအခြေအနေလဲဒီပုံစံမဲ့လုပ်မယ်ဟိုအခြေအနေလဲဒီပုံစံမဲ့လုပ်မယ်ဆိုတာမဖြစ်နိုင်ပါဘူးဒါဟာအခြေအနေကိုစဉ်ချင်းသုံးသပ်နိုင်တဲ့အရေးချင်းအားနေတာလို့ပဲပြောရမှာ
ပဲမှန်ကန်တဲ့စိတ်ဓာတ်နဲ့ဆက်လင်းပြီးတော့လေ
ဒီမိုကရေစီရတဲ့အထိကျမတို့ဟာခိုင်ခိုင်မာမာနဲ့မှန်ကန်တဲ့စိတ်ဓာတ်နဲ့လုပ်သွားမယ်။အဲ့တော့မှန်ကန်တဲ့စိတ်ဓာတ်ဆိုတာဟာဘာကိုအခြေခံလဲဆိုတော့တာဝန်သိစိတ်ကိုအခြေခံတယ်။တာဝန်သိစိတ်မရှိလို့ရှိလို့ရှိရင်ဘယ်လိုမှကိုယ်လုပ်တဲ့အလုပ်ဟာမှန်ကန်နိုင်မှာမဟုတ်ပါဘူး။ဒါပေမဲ့တာဝန်သိစိတ်ဆိုတာဟာကိုယ်တာဝန်ဟာဘာလဲဆိုတာကိုတည်တည်ချာချာလေ့လာသုံးသပ်တတ်တဲ့ သုံးသပ်နိုင်တဲ့အရေးချင်းလည်းရှိဖို့လိုပါတယ်
မိမိတာဝန်ဘာလဲဆိုတာကိုပိုင်ညာနဲ့သိအောင်စ조사ဖို့လဲဒေါအောင်ဆန်းစုကြည်ကအပြည့်ပြည့်ဆိုင်ရာဒီမိုကရေစီနေ့မှာတိုက်တွန်းသွားပါတယ်ရှင်